ရွေးကောက်ပွဲနီးလာချိန်မှာနိုင်ငံရေးအရာရှုပ်ထွေးမှုတွေဖြစ်အောင်ရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေတဲ့အွန်လိုင်းလူမှုကွန်ရက်စာမျက်နှာတွေအပြင်မီဒီယာအမိခံထောင်ကသတင်းမှဖြန့်နေတာတွေကိုပြင်းပြင်းထန်ထန်အရေးယူသွားမယ်လို့နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစောထေကသတိပေးပြောဆိုလိုက်တာကိုကျွန်မမေခပြောပြပေးသွားမှာပါရွေးကောက်ပွဲနီးလာချိန်မှာနိုင်ငံရေးအရာရှုပ်ထွေးမှုတွေဖြစ်အောင်ရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေတဲ့လူမှုကွန်ရက်စာမျက်နှာတွေလူမှုကွန်ရက်အဖွဲ့တွေအပြင်အဲ့ဒီထဲမှာငွေကုန်ကြေးကြခံကမီဒီယာထောင်ပြီးသတင်းမှဖြန့်ဖို့လှုပ်ဆောင်နေတာတွေရှိတာကြောင့်ဒါတွေကိုဖော်ထုတ်သွားမယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစောထေကအခုလိုပြောဆိုလိုက်ပါတယ်
။အဲ့တော့ရွေးကောက်ပွဲနီးလာပြီကျွန်တော်တို့ကမ်ပိန်းတွေကတော့ဆတဲ့အချိန်မှာဒီထက်ပိုပြီးဆိုးလာမယ်ဆိုးလာပေမဲ့လို့ကျွန်တော်တို့ကတော့သတိပေးချင်တာကတော့ဒီ page ရှင်လဲကျွန်တော်တို့ follow ထုတ်နေတယ်အဲ့မှာပါဝင်ပတ်သက်တဲ့လူတွေပေါ့နော်အလားတူကျွန်တော်တို့စီစစ် follow ထုတ်လို့ရတာဆိုရင်အေးအေးယူပါမယ်ထိထိရောက်အေးအေးယူမယ်ဘယ်သူတွေလဲဆိုတာကိုတော့ကျွန်တော်တို့ရိတ်ဖန်းတန်ဖန်းခံမှန်းချက်အနေနဲ့ကျွန်တော်တို့သိပါတယ်ပြောရရင်တော့တက်ဆိုင်ရပေါ့နော်အုပ်စုတစုကလည်းငွေတွေပုံပေးပြီးတော့ရွေးကောက်ပွဲအတွက်ရည်ရွယ်ချက်ရှိရှိပေါ့နော် group တွေဖွဲ့တယ်ပေးရှင်လောက်တယ်မီဒီယာတွေထောင်းတယ်အဲ့လူတွေပါဝင်ပတ်သက်နေတယ်ဆိုတာကျွန်တော်တို့သိတယ်ကျွန်တော်တို့သတိပေးပါတယ်ကျွန်တော်တို့နိုင်ငံရေးရပါနော်နိုင်ငံရေးရတရားမျှသာသောရှင်ပြိုင်ချင်းတွေလောက်ပ
ါဒီကနေ့နေပြည်တော်မှာလောက်တဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့၄နှစ်တာကာလလုပ်ငန်းလှုပ်ဆောင်မှုနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲမှာဦးစောထေကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်အစိုးရတာဝန်ရှိသူတွေကိုနေပြည်တော်မှာမြေကွက်တွေနိုင်ငံတော်ဈေးနဲ့ရောင်းချပေးမယ်လို့သတင်းစာရှင်းလင်းပွဲတစ်ခုမှာဦးစောထေကပြောဆိုခဲ့ပြီးတဲ့နောက်အစိုးရအပေါ်ဝေဖန်ချက်တွေတော်တော်များများထွက်ပေါ်လာခဲ့ပါတယ်။အဲ့ဒီတဆက်ထဲမှာပဲအာဏာရပါတီပြန်ကြားရေးတာဝန်ရှိသူတအူကရေးသားတဲ့ဆိုတဲ့သတင်းတူတွေအွန်လိုင်းပေါ်မှာပြန်ထွက်လာခဲ့ပါတယ်။ဒါမျိုးတွေဟာအစိုးရနဲ့ပြည်သူအာဏာရပါတီနဲ့အစိုးရတာဝန်ရှိသူအကြားသွေးခွဲအောင်တမင်လုပ်တဲ့လုပ်ရဖြစ်တယ်လို့ဦးစောထေကပြောပါရယ်။ပြီးခဲ့တဲ့ရက်ပိုင်းကလည်းနိုင်ငံတော်အတိုင်ပင်ခံရုံးညွှန်ချုပ်တစ်တူခံထားရမှာဦးစောထေနေရာဖြစ်တဲ့ဆိုပြီးသတင်းဌာနတချို့ကမှားယွင်းဖော်ပြခဲ့တာတွေရှိခဲ့ပါရယ်။ဦးစောထေပြောဆိုချက်အရနေပြည်တော်အတိုင်းဝိုင်းနဲ့ဆက်နွယ်ပြီးမီဒီယာအမိခံငွေကုန်ခံကလှုပ်ဆောင်တာတွေရှိတယ်လို့သူကဆိုပေမဲ့ဘယ်မီဒီယာလဲဆိုတာကိုတော့တိတိပပမပြောခဲ့ပါဘူး။အမြန်ဆုံးဖော်ထုတ်သွားမယ်လို့သာဆိုပါတယ်
။နိုင်ငံရေးရပေါ့ရည်ရွယ်ချက်ရှိရှိသတင်းမှဖြန့်တဲ့ပုံစံလို့ကျွန်တော်တို့သုံးသပ်ရရှိပါတယ်။ရည်ရွယ်ချက်ရှိရှိဖြန့်တယ်အဲ့ပို့ဆိုရင်ပတ်စံသုံးပြီးတော့ boost လုပ်တာဖြစ်တယ်။အဲ့ပိုင်းလဲကျွန်တော်တို့တွေ့ရတယ်။ကျွန်တော်တို့အကြံပြင်းတော့ကျွန်တော်တို့ဖော်ထုတ်နေပါပြီ။တတိပြီးရင်တော့ကျွန်တော်တို့ရေးယူမယ်။ဥပဒေနဲ့ညီရေးယူမယ်။ဒီပေါ်မှာ mainstream media တွေကဒီ fake media တွေနောက်ကိုလိုက်သွားပြီးတော့သတင်းမားတွေရေးတယ်ပေါ့နော်အဲ့ဒီဖွဲ့စည်းရဖြန့်ဝေတဲ့သတင်းမားတွေပေါ်မှာ media တွေကလိုက်ပြီးတော့တန်ရောင်လိုက်ပြီးတော့သတင်းရေးတဲ့အပေါ်မှာတော့ကျွန်တော်တို့ကစိတ်မကောင်းဘူးတော်တော်လေးလည်းစိတ်ပျက်တယ်ပေါ့နော်နေပြီးတော့အတိုင်းဝိုင်းနဲ့ဆက်ဆက်တော့ Facebook မှာ group တွေဖွဲ့ပြီး page တွေထောင်နေလုပ်နေတဲ့လူတွေဘယ်သူတွေလုပ်နေလဲကျွန်တော်တို့သိပါတယ
်အခုလိုပြောဆိုလိုက်တာနဲ့ပတ်သက်လို့သတင်းစာဆရာဦးစီသူအောင်မြင့်ကတော့အခုလိုတုံ့တက်ပြောဆိုလိုက်ပါတယ်
မှန်ပါတယ်ကျွန်တော်တို့လည်းသဘောကျတယ်တင်းလုပ်ငန်းလုပ်နေတဲ့လူတွေအနေနဲ့ဒီလိုမျိုးမမှန်မကန်အဲ့လိုဟာတွေကိုတမင်ပေါ့နော်ဒီရချက်ချင်းနဲ့လုပ်တယ်ဆိုရင်ဒါတွေကဥပဒေကြောင်းအရအရေးယူဖြစ်တယ်အဲ့ဒါကတော့တစ်ပိုင်းနောက်ဒုတိယတစ်ပိုင်းကအဲ့ဒီတင်းတွေကိုပြီးပြီးတော့မှ mainstream media တွေကမှားကြတဲ့ကိစ္စပေါ့အဲ့ဒီမှားကြတဲ့ကိစ္စမှာတော့ဟိုကျွန်တော်နားလေတာကတော့ပေးချာကျွန်တော်အဲ့တော့ပါတဲ့မှားတွေကြီးတော့ဟိုအခြေခံအကျဆုံးမီဒီယာချင့်ဖို့ပေါ့နော်မီဒီယာချင့်ဖို့ကိုမလိုက်တာလို့အဲ့လိုမျိုးအမှားတွေဖြစ်သွားတယ်ဆိုတာကိုကျွန်တော်တော့တွေ့နေဟိုဘယ်လိုမှဟိုဘယ်ရမှ confirm လည်းမလုပ်ဘယ်ရမှဟိုမလုပ်ဘဲနဲ့ရေးထားတဲ့ဟာတွေတွေ့တဲ့ခါကျတော့ဟိုသတင်းမှာကအနည်းဆုံးဟိုလိုက်တာတဲ့လက်ချင့်ဖို့ကိုတော့မလိုက်တာတာတွေ့တဲ့ခါကျတော့အဲ့ဒီမီဒီယာတွေကိုတော့ချင့်ဖို့တွေလိုက်တာလာအောင်ပေါ့နော်အဲ့လိုမျိုးတော့ဟိုလုပ်တင်တာပေါ့
ကောလာဟာလာသတင်းမှားတွေဖော်ပြတဲ့ website နဲ့ social media တွေကိုစည်ရင်းလုတ်ကပိတ်သိမ်းသွားဖို့အစိုးရကပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကိုပြီးခဲ့တဲ့မလတည်းကညွှန်ကြားထားခဲ့တာရှိပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။